ဆန်ဒီနယ်မြောက်ပိုင်းမှာတိုက်ပွဲတွေတိတိတသာပုံများလာနေတဲ့ပေါ်အထူးဆိုရင်လည်းကြောင်းကုလသမဂ္ဂယာယီဌာနကိုယ်စားလှယ်နဲ့လူသားစာနယ်မှုဆိုင်ရာလုပ်ငန်းများညှိနှိုင်းရေးမှူးဂျွန်ခွန်မူဂျီကပြောပါတယ်။ဩဂုတ်လကလေးကဆိုရင်တိဆိုးမှုရတာ18ဦးတိရှိနေပြီဖြစ်ပြီးဒဏ်ရာရသူက28ဦးရှိထားပြီးတော့အတော်များများကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်တဲ့လို့မစ်ခွန်မူဂျီကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အဲ့ဒီကမှာအခုခါခီးသွွာလာမှုဘေးရန်မကင်းလို့အခြေခံစောင့်ဝင်ပြီးပျက်စီးနေပြီးတော့လူများပြားသူတို့ကြီးရွာတွေမှာပိတ်မိနေကြပြီးပဝင်းကျင်မှာတက်ခွဲပြီးပူဖြစ်လာနေတာနဲ့အများထွက်သွားဖို့ကြောက်ရွံ့နေကြတယ်လို့လည်းထုတ်ပြန်ကြမှာပြောထားပါတယ်။အကြသားတွေထပ်ပြီးထိခိုက်ရတာဒိဋ္ဌုခရောက်တာမဖြစ်အောင်အကာအကွယ်ပေးပြီးအမြင့်မားဆုံးထိန်းသိမ်းလို့ဆောင်ကြဖို့တက်ဆိုင်သူတွေအားလုံးကိုမစ်ကွန်ဂီကတိုက်တွန်းထားပါတယ်။အကြသားတွေကိုကာကွယ်ပေးရမှာဖြစ်ပြီးလူဝတ်နေသူတွေအတွက်စားနပ်ရိက္ခာ၊ရေနဲ့တခြားလူဝတ်တဲ့ပစ္စည်းတွေကိုကူညီဖို့နဲ့လူဝတ်တာတွေလုပ်ပေးနိုင်ဖို့ပြည်ပခါမှာပါဝင်နေတဲ့အဖွဲ့အစည်းအနေနဲ့အကူအညီပေးအဖွဲ့တွေကိုတောင်းခံပြုရမယ်လို့လည်းထုတ်ပြန်ကြမှာပြောထားပါတယ်။ခိုင်မာမှုမရှိသလိုအချိန်ချင်းချိုးဖောက်ထားတဲ့ဒီခါရက်စေးကာလမှာပဲဒီတိုက်ပွဲတွေဖြစ်နေတဲ့အကြောင်းမြန်မာစစ်တပ်ကစက်တင်ဘာလ27ရက်နေ့ထိတပတ်တည်းကြီးကြပ်ဆုံးမှုတန်းထက်တိုးတော်ကိုတိုးဆိုတာနဲ့အတူဒီအချိန်ကနေတိုက်ပွဲအလုံးစက်သွားတဲ့ဒီဖြစ်လာလိမ့်မယ်လို့ကုလသမဂ္ဂအနေနဲ့ပြောလိမ့်မယ်အကြောင်းငင်းရင်းလူငန်းစဉ်ရှေ့ဆက်ဖြစ်ထွန်းရေးကျူပန်းချက်တွေအားလုံးကိုနှစ်ဆတိုးပြီးလုံဆောင်ကြဖို့တပ်ဆိုင်သူအားလုံးကိုကုလသမဂ္ဂကတိုက်တွန်းပြီးပြည်ပခါကိုငင်းကြမ်းနဲ့နီလန်းနဲ့ချေရှင်းရေးမှာကုလသမဂ္ဂကအပြည့်အဝပံ့ပိုးကူညီသွားမှာဖြစ်ကြောင်းကုလသမဂ္ဂယာယီဌာနကိုယ်စားလှယ်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။